စကိုင်းတိုင်းမုံရမြို့ယာကြီးလမ်းမှာစစ်တပ်နဲ့ဂျေးရွာဒေသခံတွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာကြောင့်ဒေသခံတွေဘက်ကရောစစ်တပ်ဘက်ကပါတိုက်စုံသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မြင်းချံမြို့ကရွာတွေမှာတော့စစ်တပ်ကရှောက်ပူးစစ်ဆင်နေတယ်လို့ကချင်ပြည်နယ်မြကြီးနားမြို့မှာလည်းတပိတ်မှပါဝင်သူတွေကိုဖမ်းဆီးနေပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့တဲ့ရင်ကိုကုသားညူကပြောပြပါမယ်ခင်ဗျာ
။ဧပြီလ19ရက်နေ့ညပိုင်းကမုံရွာယာကြီးလမ်းကဆက်သွေးတာဝါတိုင်းမှာလုံခြုံရေးယူနေတဲ့စစ်သား5ဦးကိုဒေသခံတွေကပစ်ခတ်တာကြောင့်နှစ်ဦးတိုက်စုံခဲ့ပြီးတော့ဒေသခံတွေဘက်ကလက်နက်တချို့ရရှိသွားတဲ့အတွက်အခင်းဖြစ်တဲ့အနီးကပလောက်ကျေးရွာကိုဧပြီလ20ရက်နေ့ညနေပိုင်းကစစ်တပ်ကဝင်ရောက်ရှာဖွေတာတွေပြုလုပ်ချိန်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါ။မြမရုံဝင်တရားထုတ်လွှင့်ချက်ထဲမှာတော့စစ်သား2ဦးသေဆုံးခဲ့ပြီးတော့လက်နက်ခင်းရတချို့ရရှိသွားတာကြောင့်လက်လံရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တာလို့ဆိုပါတယ်။ဒီလိုမျိုးတပ်ကကျေးရွာတွေကိုရှာဖွေစစ်ဆေးတဲ့နေရာမှာနှစ်ဖက်အပြန်အလှန်ပစ်ခတ်လို့ဒေသခံတွေဘက်ကရောစစ်တပ်ဘက်ကရောထပ်မံသေဆုံးမှုတွေရှိတယ်လို့ဒေသခံ2ဦးက VOA ကိုပြောပါတယ
်။မင်းရတော့ကျွန်တော်တို့ဝင်းကုန်းမှာသူတို့ဝင်နေတယ်ဝင်နေတဲ့အတိုင်းသာရာကဝင်းကုန်းမှာထိတိုက်တွေ့မှုပြစ်ခတ်မှုမရှိဘူးဝင်းကုန်းကကြော်လာပြီးကျွန်တော်တို့တလောက်ဘက်ကိုတလောက်ရွာဘက်ကိုတက်လာတဲ့အခါမှာကျွန်တော်ပြည်သူတွေကတလောက်ရွာတွေကနေပြီးတော့ကျွန်တော်တို့ဟိုအစောတော့မပြစ်သေးဘူးသူတို့ကပြည်ရွာတွင်မှာရှိကြတဲ့လက်နက်ခဲယံမျိုးရောက်တွေပြန်လည်အနိုင်ကြဖို့ဟိုကပေါ်ပြီးတော့သူတို့တနက်ဖောက်တယ်ဖောက်တဲ့အချိန်မှာပဲပြည်သူတွေကကိုယ့်ကိုပြစ်ပြီးဆိုပြီးတော့တခါလေအဲ့ဒီကိုရှိတဲ့လက်နဲ့ပြန်လဲကုကန်တိုက်ခါမှာတိုက်ပွဲချင်းပေါ့ဟိုထိတိုက်တိုက်ပွဲမျိုးရှိတယ်ပြစ်ခတ်မှုတွေစတင်ဖြစ်သွားတယ်ထိတိုက်တိုက်ပွဲမျိုးအတိုင်းအတာတတလောကြဆုံးမှုကပြည်သူဘက်က6ဦးသူတို့ဘက်ကတော့ဟို30ဝန်းကျင်ခန့်ကျွန်တော်တို့ခံမှန်းရတာပေါ့ဗျာဘာလို့ဆိုတော့အတုံးချင်းဖြစ်ပေါ်လာဆိုတော့ကျွန်တော်တို့ဟိုတိုင်းနဲ့တည်းလေရောက်လာတဲ့ခါကျတော့ဟိုသူတို့အထူးကြဆုံးမှုကသူတို့ဘက်ကအတော်များတော့ပါတယ်အဲသူတို့ဘက်ကကျွန်တော်တို့ပြစ်လိုက်တဲ့ပြစ်ချက်တွေရောဒီပြည်ရောဖောက်ခွဲရောမာတဲ့ခါကျတော့အထူးကြဆုံးမှုကတော်တော်များတယ်ဒီရင်ကျွန်တော်တို့သူတို့ဘက်ကဟိုပါတော့ဒီမတော်နိုင်မလာနိုင်တော့တရုတ်တိုက်ဆွဲပြီးတော့ကြံဆွဲတင်တာတွေလည်းမြင်ရတယ်။အဲ့တော့ဒီတတလုံးဟိုသူတို့စစ်တင်းတိုင်းမှာဒူးခိုင်းတဲ့ဂျင်းကြီးအနေနဲ့ထားရောဆိုတော့ဟို30ကျော်ဆိုတော့ဘယ်လိုပဲနေလေ30ဝန်းကျင်တော့ဟိုဂျာဆုံးမှုရှိတယ်လို့ပဲအဲ့လိုပဲခံနေရတာပါ။အခုမနေ့အနေထားတော့ဟိုသူတို့ကလည်းနောက်ပြန်ဆုတ်တယ်သူတို့အစိုးရဝန်ကုန်းချတယ်လေအဲ့ဝန်ကုန်းကိုပဲပြန်ဆုတ်သွားပြီးတော့ကျွန်တော်တို့ပြန်ပြီးရှေ့ကျန်တယ်ကျွန်တော်တို့ပြည်သူတွေလည်းကိုယ်ဉာဏ်နဲ့ကိုဟိုရှေ့ကျန်မတဲ့တဲ့ခါကျတော့ဘလို့ကထိတိုက်တိုက်ဆုံးမျိုးတော့မရှိသေးဘူးသူတို့ကိုတော့ကြောင်းကိုလည်းကြောင်းကြီးအဲ့လိုအနေထားမှာပဲရှိတယ်
တစ်ဆုံးသူစီးရင်ကိုတော့ VOA ကတိကျတည်ပြီးလို့မရသေးပါဘူးမြန်မာစစ်ကောင်စီဘက်ကလည်းတစ်ဆုံးစီးရင်ထပ်မံထုတ်ပြန်တာမရှိသေးပါဘူးမြင်းညံမျိုးအနီးကကြေးရွာတွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကမနေ့ညပိုင်းမှာတနက်ဖောက်ပြီးတော့ရှာဖွေတာတွေပြုလုပ်နေတယ်လို့ဒီကနေ့မှလည်းဆက်ပြီးတော့ရှာဖွေတာတွေလုပ်နေပါတယ်ဒီအချိန်ကြီးကိုတော့မြင်းညံဒေသခံတူကခုလိုပြောပါတယ်
ကိုမြင်းညံရဲ့တောင်ဘက်ပေါ်ဗျာတောင်ဘက်လက်ကကိုင်းရွာညောင်မင်းရွာဟိုကျွဲကြံပေါ်တော့ဒီရွာ၃ရွာကိုဒီစစ်အင်အား100လောက်နဲ့ဒီစစ်ကြောင်း2ကြောင်းခွဲပြီးတော့ဟိုအဲဟိုရွာထဲကိုဝင်ပြီးတော့ရှာဖွေတာတွေလုပ်တယ်ဗျဟိုရွာမှာရှိတဲ့ဒီတပိတ်ကောင်းဆောင်တွေများဟိုများဟိုလာပြီးတော့ဖမ်းခြင်းတို့လားလူသိန်းတွေများလာပြီးတော့ဖမ်းခြင်းတို့လားဆိုတော့အနေထားဟိုအဲ့လိုမျိုးတွေထင်ကြတာပေါ့
စစ်ကောင်စီကတပိတ်ခေါင်းဆောင်တွေတပိတ်မှာပါဝင်သူတွေကိုဖမ်းဆီးတာတွေဇက်တိုက်လုပ်နေတယ်လို့ကချင်ပြည်နယ်မြကြီးနားမြို့မှာလည်းတပိတ်မှာပါဝင်တဲ့သူတအူးကိုဖမ်းဆီးသွားပြီးတော့နောက်တအူးကိုတော့ဖမ်းဆီးရမှာနေမှာမတွေ့တဲ့အတွက်အမေဖြစ်သူကိုဖမ်းသွားတယ်လို့မြကြီးနားမြို့ကတအူးကပြောပါတယ
်ဒီနေ့ဟောင်းလိုက်ဖဲမှာဒီမြကြီးနားကွန်ပျူတာတက်ကတော့ဝင်ခဲ့ကသူ့ရဲ့နေအိမ်မှာဘာလို့သူ့မေဖေကဝန်ထမ်းဆိုတော့အဲ့အိမ်မှာသူ့ကိုဝန်ဆီးရဘာလို့တော့ခဲလဲဆိုရင်တော့သူ့အိမ်မှာမအိပ်ဘူးဒါနဲ့အဲ့ဒီကြောင့်ပဲမနေ့ကညမှာပဲသူကအမအိမ်ကြီးရောနော်အမရဲနဲ့စစ်ကားရှစ်စီလောက်အခုမှတက်ကတော့ဝင်ထဝင်လာပြီးတော့မှသူ့ကိုဖမ်းတော့ရပါတော့အဲတော့ကမစ္စနာရဲ့ဒီပေမတ်တပည့်စစ်ဆောင်မှာပါနေအမစ္စနာတက်ကတော့ကျောင်းသားရဲ့သူ့အိမ်ကိုလိုက်ရှာတယ်ဒါကြောင့်သူ့ကိုဖမ်းချင်တာဟုတ်တယ်ဒါပေမဲ့အဲ့ကိုအနဝါဆိုတဲ့သူ့ကိုမတွေ့လို့သူ့ရာသူ့အမေကိုဖမ်းတော့ရပါတော့အဲ့တော့ဟုတ်တယ်ဒီမနေ့ရှင်းနိုင်လောက်မှာဟုတ်တယ်မစ္စနာရဲ့ရမ်ဘိုရက်ကွက်မှာ
ဒါပြင်တနင်္လာရီတိုင်းဒဝဲမြို့ကစစ်ကောင်စီဆက်ညီတဲ့ဒပိတ်ဖြစ်တဲ့ဒဝဲပင်မဒပိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကလာရောက်ဖြိုခွဲတာကြောင့်ဆန္ဒထုတ်ပေါ်သူ၃ဦးလည်းဖမ်းဆီးခံခဲ့ရပါတယ်။အခုလိုဖမ်းဆီးခံရပြီမဲ့ဒဝဲခရိုင်တဲကလောင်းလုံမြို့မှာတော့စစ်ကောင်စီဆက်ညီရေးဆန္ဒပြပွဲတွေဆက်ပြီးတော့ပြုလုပ်နေခဲ့ကြပါတယ်။မြန်မာနိုင်ငံအနှံ့အပြားမှာဆရာနာသိမ်းမှုဆက်ညီရေးဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာတွေဖမ်းဆီးတာတွေလုပ်နေပေမဲ့လည်းစစ်ကောင်စီကိုဆက်ညီတဲ့ဆန္ဒပြပွဲတွေဟာပုံစံမျိုးစုံနဲ့နှိမ့်စင်လို့ဆက်ပြီးတော့ရှိနေစေဖြစ်ပါတယ်ခင်ဗျာ။